ကိုဗစ်ရောဂါကူးစက်သူများပြားလာနေတဲ့ရခိုင်ပြည်နယ်ထဲမှာကိုဗစ်ချိကန်းတွေကိုတင်းကျပ်နေတာမှာနှာခေါင်းစည်းမတက်သူတွေကိုအရေးယူသွားမယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောလိုက်ပါတယ်။စားတောက်ဆန်တွေကိုလည်းကိုဗစ်ချိကန်းနဲ့အညီဖွင့်လှစ်ဖို့ညွှန်ကြားထားပါတယ်။ရခိုင်ပြည်နယ်ထဲကမြို့နယ်၁၀ခုမှာကိုဗစ်အတည်ပြုလူနာတွေရှိနေတာမို့ချိကန်းကျက်တွေထုတ်ပြန်ကျမှတ်လိုက်တဲ့အကြောင်းရခိုင်ကလာတဲ့သတင်းကိုတော့ကိုသိန်းထိုင်ဦးကပြောပြမှာပါခင
်။ရခိုင်ပြည်နယ်ထဲကမြို့နယ်၁၀ခုမှာဇူလိုင်လ၄ရက်နေ့အထိကိုဗစ် -19 ဒီပြည်လူနာစုစုပေါင်း400ကျော်ရှိနေပါတယ်။စစ်တေမြို့တော်နဲ့မောင်းတော်မြို့နယ်တွေမှာကိုဗစ်ကရောဂါကူးစက်သူများဆုံးရှိတယ်လို့ပြည်နယ်ကုသရေးဦးစီးဌာနမှဒေါက်တာချီလွင်ကဒီကနေ့သတင်းတောက်တွေကိုပြောပါတယ
်။2021ခုမှာကျွန်တော်တို့ဒီမေလ12ရက်နေ့ကနေစပြီးတော့ရခိုင်ပြည်နယ်မှာပထမဆုံးကိုဗစ်ပိုးသီးရှိတဲ့လူစစ်တေမှာသိရှိကြပါ။အဲမနေ့ရက်ရှိပါဘူး။ကိုဗစ်ဖြစ်ပွားတဲ့လူနာစုစုပေါင်း410ရှိပါတယ်ခင်ဗျ။ဒီဝင်ပြပေါ်လာတဲ့မြို့နယ်၁၀ခုမှာဖြစ်ပါတယ်။ကူးစက်မှုအများဆုံးကျွန်တော်တို့ကူးတွေ့တဲ့လူတွေကတော့စစ်ပြည်နဲ့မောင်တော်အများဆုံးဖြစ်ပါတယ်။တတိယကတော့ဒုတိယတောင်နဲ့ကံတွဲဖြစ်ပါတယ်။ဒီနေ့မျိုးနေမှာတော့အများတော်ပြင်းကတော့၁၀ရောက်အောင်ပါပဲဖြစ်တာရှိပါတယ်။မနေ့ရက်ကြီးပေါ့မောင်တော်မှာ189ရောက်နောက်စစ်ပြည်မှာ106ရောက်ရှိပါတယ
်။အခုလိုဒီပြည်လူနာတွေတိုးလာတာကြောင့်ရခိုင်ပြည်ထဲမှာကိုဗစ် -19 ကူးစက်မှုအသိပညာပေးလုပ်ငန်းတွေတိုးပြင်းလှုပ်ဆောင်နေသလိုနှာခေါင်းစည်းမတက်တဲ့သူတွေကိုအရေးယူတန်ခတ်သွားမယ်အကြောင်းစခန်းကြီးနဲ့စစ်ကောင်စီရဲ့ပြောခွင့်အရစခန်းကြီးနဲ့ဥပဒေအရရှိချုပ်ဦးလာသိန်းကပြောပါတယ
်။ NFT ကိုဈေးဝယ်တွေကိုအခုလိုပဲပေးနိုင်အောင်ပေါ့နော်လက်စားပေးနိုင်အောင်လုပ်မယ်။ငားရဲလောက်ပြီးပြီးရင်တော့ကျွန်တော်တို့ NFT မတက်တဲ့လူတွေကိုအရေးယူတဲ့အနေအထားမျိုးလေးတွေလုပ်ဖို့လည်းစီမံထားပါတယ်။အရေးယူတဲ့နေရာမှာမလိုအပ်ဘဲနဲ့ကျွန်တော်တို့ဥဒမ်းဝင်ဒီရိုက်တာပေါ့နော်ဟိုမှာဥပဒေနဲ့မညီတဲ့အလုပ်တွေတော့မလုပ်ပါဘူးတွတ်တော်ကလုပ်မလဲဆိုတော့အဲ max မတက်တဲ့လူကို max ပေးပြီးတော့ကျွန်တော်တို့ဟိုပတ်စံပေးခိုင်းပါပါပတ်စံပေးခိုင်းတယ်ဆိုတော့ max တစ်ခုကိုတရားကြလို့သူ့ကိုသူ့လိုတရားတယ်ဆိုတဲ့သဘောမျိုးမဟုတ်ဘူးကျွန်တော် max 5ခုလောက်ပေးမယ်ပတ်စံ2000ဖြစ်ဖြစ်ဓာန်ရိုက်တယ်ဓာန်ရိုက်တယ်ဆိုတော့ဥပဒေမှာပါတဲ့အတိုင်းတရားရုံးမှာရိုက်တယ်လို့မဟုတ်ပါဘူးနောက်တခြားလူတွေလည်းအဲ့လို max မပါဘဲနဲ့တွားလာမှုတွေမဖြစ်အောင်ရက်စဲအောင်အနေနဲ့ကကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ်
။ဒီခိုင်းကြီးနဲ့အတွင်းကစားတော့ဆိုင်တွေကိုလည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကိုဗစ်စီးကပ်နေတဲ့အညီဆောင်ရွက်ဖို့နဲ့ပါဆက်စနစ်နဲ့သာရောင်းချဖို့ညွှန်ကြားထားတယ်လို့ဒီခိုင်းကြီးနဲ့စစ်အုပ်ချုပ်ရေးကောင်စီပြောခွင့်အရဥပဒေအရရှိချက်ဦးလာသိန်းကပြောပါတယ
်။စားအတော့ရောင်းတဲ့ဆိုင်များဒီဆိုင်မှာထိုင်စားမယ်ဆိုလို့ရှိရင်ကျန်းမာရေးနဲ့အကြောဝန်ကြီးဌာနကထုတ်ပြန်ထားတဲ့အတိုင်းစားသုံးသူကိုတဦးနဲ့တဦးအကာအကွယ်ရနိုင်တဲ့အကာအကွယ်တွေလုပ်ကြရမှာဖြစ်ပါတယ်။အရင်တော့ကလို့ဒီလိုသပွဲမှာလွတ်လွတ်လပ်လပ်စားတဲ့စနစ်မဟုတ်ဘဲနဲ့စားသုံးသူအရှင်းရှင်းမရှိပြနိုင်အောင်တရားနည်းတရားသဘောပြမယ်ဆိုလို့ရှိရင်တော့ဒီ consumer distancing ကိုပြောရမှာပေါ့။စားသုံးသူအကွာအဝေးတွေကိုရအောင်လုပ်ပြဖို့ကျွန်တော်တို့ကဒါအခုစီမံထားပါတယ်။
စခန်းကြီးနဲ့အတွင်းကစစ်တွေတောင်ကုတ်တန်တွဲဘူဒီတော်မောင်တော်၆တော်မင်းပြားရေဘုံကြောက်ချင်တဲ့ဂွားမြုံနယ်ဒီမှာဇူလိုင်လ၄ရက်နေ့ထိကိုဗစ် -19 ကူးစက်ခံစားရသူ411ယောက်ရှိပြီးသေဆုံးသူ3ယောက်နဲ့ပြန်လည်ကျန်းမာလာသူ95ယောက်ရှိတဲ့အကြောင်းပြည်နယ်ကျန်းမာရေးဌာနရဲ့စီးနေမှာဖော်ပြပါတယ်။ကိုဗစ်တတိယလိုင်းရဲ့ရက်ခတ်မှုတန်ခံရတဲ့ရခိုင်ပြည်နယ်မှာအခြေအနေကိုအမြင့်မပြတ်ဆောင်ကြည့်နေပြီးအခြေအနေလိုက်ကိုဗစ်စီးကံတိကျမှုတွေလှုပ်သွားမယ်လို့အနာဝယ်နေဘက်ကသတင်းတော်တွေကိုပြောပါတယ်။ပြည်သူတွေနဲ့လည်းသမာယီဝင်ကြီးဌာနကချမှတ်ထားတဲ့ကိုဗစ်စီးကံတွေကိုလိုက်နာကြဖို့ရခိုင်ပြည်နယ်တာဝန်ရှိသူတွေကတိုက်တွန်းနေပါတယ်ခင်ဗျာ။